လေးရှားနိုင်ငံမှာလှုပ်လှုပ်ကိုင်နေကြတဲ့နိုင်ငံသားအလုပ်သမားတွေရဲ့အလုပ်ချိန်ပြင်ပလည်ပတ်သွားလာမှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဥပဒေတရပြဋ္ဌာန်းနိုင်ဖို့မလေးရှားပြည်ထောင်စုဝန်ကြီးကမလေးရှားအစိုးရကိုတင်သွင်းပြီးလွှတ်တော်ကနေစီစဉ်နေတယ်ဆိုတဲ့သတင်းတပုတ်မနေ့ကထုတ်တဲ့စတားသတင်းစာအွန်လိုင်းမှာပါလာပါတယ်ဒီကနေ့တို့ AP သတင်းတပုတ်မှာတော့ဒီစီစဉ်ပေါ်လူသမားတို့ရဲ့တုံ့ပြန်ချက်တွေကိုဖော်ပြထားပါတယ်ကျွန်တော်ဆက်ပြီးတော့တင်ပြပေးပါမယ်နိုင်ငံသားအလုပ်သမားတွေကိုခေါ်တဲ့အလုပ်ရှင်တွေဟာလူသမားတွေရဲ့နေရာထိုင်ခင်းနဲ့လုခလစာအတွက်တာဝန်ရှိတယ်အခုလိုလုပ်ဖို့အစီအစဉ်ဟာလူသမားတွေရဲ့လူလက်ခွင့်ကိုထိန်းချုပ်ဖို့ကြိုးစားတာမဟုတ်ပဲသူတို့ရဲ့လှုပ်ရှားသွားလာမှုကိုစောင့်ကြည့်နိုင်ဖို့သာရည်ရွယ်တယ်လို့ပြည်ထောင်စုဝန်ကြီးဒါတုစရီရာဇီရှိခ်အာမက်ကပြောကြောင်းလဲသတင်းစာကကိုးကားဖော်ပြထားပါတယ်လေးချောက်ကိုရောက်နေတာ15နှစ်လောက်ရှိပြီဖြစ်ပြီးတော့ကွာလာလမ်ပူမြို့နဲ့18မိုင်လောက်အကွာကကြန်းဆိုတဲ့မြို့မှာနေထိုင်နေတဲ့ကိုထွန်းနှုံးကတော့ဒီအစီအစဉ်ဟာနိုင်ငံသားတွေကိုထိန်းချုပ်ဖို့ဥပဒေထပ်တိုးလိုက်တာပဲလို့ဆိုပါတယ်ဘာကြောင့်အခုလိုလုပ်တာလဲဆိုတဲ့အပေါ်သူ့အမြင်ကိုတော့ကိုထွန်းနှုံးကအခုလိုပြောပါတယ
်အဒီကပြဿနာကတော့ကျွန်တော်တို့ဒီအလုပ်ပိတ်ရက်တွေမှာမြို့ထဲမှာ traffic jam တွေဖြစ်တယ်လူသမားတွေတွားကြနာကြတယ်လေကြပတ်ကြတယ်ပေါ့အဲဒီခါမှာအများကြီးသူအပန်းချီရဲ့နေရာတွေမှာလဲသူ့နိုင်ငံသားကနည်းနည်းရှိရကျွန်တော်တို့ဒီနိုင်ငံသားတွေကတအားများသွားတယ်အဓိကတော့သူတို့အစိုးရဘက်နဲ့ရဲဘက်မှာတောင်းနေကောင်လူသမားတို့ထတ်ချုပ်တာသူတို့ကဒါပဲ
လုံသမားတွေကနေပြီးတော့ကျူးလွန်တဲ့ပြစ်မှုတွေကများတယ်လို့ပါတယ်ဗျာတကယ်ပဲနိုင်ငံသားလုံသမားတွေကပြစ်မှုကျူးလွန်တာတွေမလေးရှားမှာတော်တော်များနေလား
ကျွန်တော်အမြင်ကိုပြောပါဆိုကြည့်တီဗီသတင်းတွေမှာကျွန်တော်အများကြီးစောင့်ကြည့်ရတဲ့အခါမှာနောက်ဆုံးအားလုံးရေ90ရာခိုင်နှုန်းပေါ့သူ့နိုင်ငံသားတွေလုံသွားကြတာနောက်ဆုံးကပမာပြည်ကနေယူကျွန်တော်နာနာပြီးကဲဟလာတော့ကျွန်တော်ပမာပြည်ကထုတ်နေတဲ့အရက်တွေကွာဖျားမွေးတွင်းလာတဲ့ကိစ္စတွေဒါတွေအားလုံးကသူ့နိုင်ငံသားပါလို့ဒါကျွန်တော်လုံးလို့ရတာကျွန်တော်သူ့နိုင်ငံသားမပါလို့ရှိရင်ဒီနိုင်ငံသားနိုင်ငံသားအနေနဲ့ဘာမှလုံးလို့မရအောင
်ဒီမလေးရှားမှာအလုပ်လာလုပ်တဲ့နိုင်ငံသားလူသမားတွေပေါ်မှာဒီတခန့်နေပေါ့နော်မလေးရှားနိုင်ငံသားတွေဘက်ကရောဘယ်လိုမျိုးသဘောထားမျိုးရှိလဲ
အချို့ချို့တော့ဟိုနိုင်ငံသားတွေကြတော့လေအဲသိမကြိုက်ကြဘူးပေါ့နော်တချို့ဟိုနားလည်တဲ့နိုင်ငံသားတွေကြတော့ရှိပါတယ်အများကြီးမဟုတ်ပါဘူးသူတို့ပြောတော့ကြီးမချိုးပါဘူ
းဟုတ်ကဲ့အခုကသူကအလုသမားတွေကိုကိုနေတဲ့နေရာကနေပြီးတော့ပြင်ထွက်မယ်ဆိုရင်ခွင့်ပြုချက်ယူရမယ်အလုရှင်တွေကအလုသမားတွေရဲ့သွားရလာတာကိုတာဝန်ယူရမယ်ဆိုပြီးတော့ဥပဒေမှာသူတို့ဒီလိုတင်မယ်လို့ပြည်ထောင်ဝန်ကြီးကပြောတဲ့အခါကျတော့ဒီဥစ္စာကလက်ရှိနေထိုင်နေတဲ့လုပ်ကိုင်တဲ့အလုသမားတွေပေါ်မှာဘယ်လောက်ထိသွားပြီးတော့ရိုက်ခတ်မှုရှိမယ်လို့ကိုထွန်းထွန်းတို့ယူဆလဲ
လုံးလုံးတဲ့အနေအထားကြီးကတော့ဟိုကျွန်တော်အမိကိုပြောပါဆိုတော့အလုသမားတွေအနေနဲ့တင်းစာမဖတ်ဘူးနံပါတ်1ရဲ့နံပါတ်2ရဲ့တင်းမကြည့်ဘူးရင်းနာမတော်အဲ့ဒါသူတို့တိတ်မတည်ဘူးတို့ကတကယ်တကယ်ချုပ်လိုက်ပြီဆိုတဲ့အခါမှာကျွန်တော်ထင်တယ်ဘယ်သူမှဒါတော့ခံနေမှာမဟုတ်ဘူ
းဟုတ်ကဲ့အခုကိုထွန်းထွန်းတို့ဒီမလေးရှားမှာနေထိုင်လုပ်ကိုင်နေကြတယ်မြန်မာလူသမားတွေရဲ့လက်ရှိနောက်ဆုံးအခြေအနေကဘယ်လိုရှိတယ်လို့ကိုထွန်းထွန်းသုံးသပ်လဲ
ကျွန်တော်အမြင်ပြောလို့ကျွန်တော်မလေးရှားမတန်တော့ဘူးကွာဘာလို့လဲဆိုတော့မလေးရှားမှာကျွန်တော်ဒီ business fashion ချက်ခွဲ20ပေါ့နော်အဲ့ဒီဝန်ကျင်နေပဲလုပ်ရှင်တွေကလူသမားတွေကိုခေါ်တယ်အဲ့ဒီတွေ့ရောက်လာတဲ့လူတွေကပေးရတဲ့ agent ကတွေကမတမဆတွေနဲ့ရောက်လာပြီးဒီမှာ overtime မရှိဘူးတတိယကဟိုကမပေးဘူးဒီကမပေးဘူးဆိုတဲ့အခါကျတော့မူရင်းလာတာလေးနဲ့ overtime တနာီနနာီနဲ့ကျတော့ဘယ်လိုပြောမလဲဆိုတော့ပြည်ထဲမှာလည်းပြည်ထဲမှာနေလို့ရှိရင်တို့တွေမှာအဆင်မပြေဘူးပြည်ပမှာကြောက်လာတဲ့ခါလည်းအဆင်မပြေဘူးမူရင်းနှခါနာတွေကြီးအကုန်လုံးအရင်မှာ
လေးရှားရောက်နေတာ15နှစ်လောက်ကြာပြီဖြစ်တဲ့ကိုထွန်းထွန်းပြောပြသွားတာပါလေးရှားမှာနိုင်ငံသားအလို့တမ2တန်းနီးပါးရှိပြီး 1.8 တန်းလောက်ကတရားဝင်နေထိုင်လုပ်ကြိုင်နေကြပြီးတော့နောက်ထပ်9သိန်းလောက်ကတော့တရားမဝင်နေထိုင်နေသူတွေဖြစ်တယ်လို့လည်းဒီကနေ့ AP သတင်းမှာဖော်ပြထားကြောင်း